ဒေါ်ဆဆူဂျီဒီရဲ့ပိုင်းလွမြောက်တော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လွတ်မယ်ဆိုရင်ကြိုတင်အကြောင်းကြားပေးဖို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုံခြုံရေးတပ်ဖွဲ့တွေကိုမြစ်တာရက်ခံထားပါဗျ။ကန့်သက်ချက်တွေထားပြီးချွင်းချက်နဲ့လွတ်တာမျိုးကိုဒေါ်ဆဆူဂျီဘက်ကလက်ခံမှာမဟုတ်ဘူးလို့လည်းဒေါ်ဆဆူဂျီရဲ့ရှေ့နေကြီးဥညာဝင်းကပြောဆိုပါဗျ။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုသိန်းထိုင်ဦးကဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ခင်ဗျာဒေါ်ဆန်းစုကြည်ကိုလွှတ်ပေးဖို့ပြင်ဆင်နေတဲ့ဆိုပြီးလုံခြုံရေးတပ်ဖွဲ့ဝင်ရာရှိတချို့ပြောတာကိုကူးကားတဲ့သတင်းတွေထွက်ပေါ်နေပါတယ်။လာမယ့်နိုဝင်ဘာလ13ရက်နေ့အကြချုပ်တက်တန်းပြည့်သွားတဲ့နေ့မှာလုံခြုံရေးတာဝန်ယူနေအောင်ပြင်ဆင်ခိုင်းတာကလွဲလို့တခြားတိတိကျကျညွန်ကြားချက်မျိုးတော့မရှိဘူးဆိုပြီးလုံခြုံရေးအဖွဲ့ဝင်တချို့ပြောတာကိုလည်းသတင်းတွေကရေးပါတယ်။ဒီလိုသတင်းတွေထွက်နေတဲ့အချိန် NLD ဘက်ကလည်းလိုအပ်တဲ့ပြင်ဆင်မှုတွေလုပ်နိုင်ဖို့အတွက်လွှတ်မယ်ဆိုရင်ဂျူပြီးအသိပေးဖို့အာဏာပိုင်တွေကိုအကြောင်းကြားထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ
်ကျွန်တော်လုံခြုံရေးအဖွဲ့ကိုတရားဝင်စာနဲ့မေးမြန်းတာပါတယ်ကျွန်တော်တို့သိဖို့လိုအပ်တယ်အဲ့ဒါလေးဝင်ပေးပါနော်ဘယ်နေလဲဘယ်ချိန်လဲဆိုတော့အဲ့တော့ဘာမှတော့ကြံကြားချက်တော့မရသေးပါဘူးအဓိကတော့အခုနစာထဲမှာလည်းကျွန်တော်ပေါ်ပြတယ်အခုလည်းကျွန်တော်တို့ဆွေးနွေးတယ်အရင်ကြီးတာကတကယ်လို့လွတ်ခဲ့ရင်ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးကိုကျွန်တော်တို့စီမံဖို့အဲ့ဒါကြီးပါတယ်ဒီကိစ္စပဲကျွန်တော်တို့ဆွေးနွေးပါတယ
်အခုအချိန်ထိတော့ဒေါ်ဆန်းစုကြည်ရဲ့အင်ရှိမှာလုံခြုံရေးအခြေအနေတိုးချတာမျိုးတစုံတရာထူးခြားတဲ့အခြေအနေမတွေ့ရဘူးလို့ဦးညောင်ဝင်းကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်ဆန်းစုကြည်ရဲ့ယူကန်ကိုပုံမှန်တက်ခက်ဆိတ်ဆိတ်စစ်ဆေးခဲ့တာတွေရှိတဲ့အတွက်ဒီရက်ပိုင်းမှာလွတ်လာနိုင်တယ်ဆိုတဲ့တွက်ဆချက်မျိုးတွေတော့ရှိခဲ့ပါတယ
်ကျွန်တော်တို့အဲ့ဒီလိုမျှော်မှန်းတာကကျွန်တော်တို့အောက်တိုဘာ18ရက်နေ့ကနေစပြီးလို့ကြားနာရချင်းတွေကိုစိတ်စိတ်စိတ်စိတ်ကလေးသွားတာ18 20 29အဲ့ဒါတွေပုံမှာတွက်ပြီးတော့အများဆုံး order ထွက်လိမ့်မယ်လို့ကျွန်တော်တို့အဲ့ဒီပုံမှာပြောတာ
ဒေါ်ဆန်းစုကြည်ရဲ့ရှင်းနေကြီးဦးညံဝင်ပြောသွားတာပါ NLD ဖော်ဝင်တွေကတော့ဒေါ်ဆန်းစုကြည်လွမြောက်ဖို့ဘယ်နည်းရပဲလိုတော့လေဆိုတာမျိုးလာမယ့်13ရက်နေ့ကိုလွတ်ရသတ်မှတ်ပြီးရုံးချေမှာစားရရင်းနေပါတယ်ဒီလို NLD ဖော်ဝင်တွေပြောလင့်ထားပေမဲ့ကျင်းပဗီဇရွေးကောက်ပွဲနဲ့ပတ်သက်လို့ငြင်းပွားမှုတွေရှိနေတဲ့အချိန်မဲမတမာမှုတွေအကြောင်းပြောဆိုဝေဖန်တာတွေကြုံနေရတဲ့အချိန်မှာဒေါန်ဆန်းစုကြည်ကိုအကန့်အသတ်မရှိစေဆိုးရဘက်ကလွှတ်ပေးနိုင်မှာမလားချွင်းချက်နဲ့လွှတ်ပေးတာမျိုးမဖြစ်နိုင်ဘူးလားဥညာဝင်းကတော့ဒီလိုကန့်သက်ချက်နဲ့လွှတ်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ပြင်ပါတယ
်ကျွန်တော်နားလည်သလိုပြောရရင်အခုအချိန်မှာချွင်းချက်နဲ့လွှတ်ပေးတာမျိုးလုပ်လို့မရတော့ဘူးဥရေကကုန်သွားပြီကန့်သက်ချက်တွေတော့အစဉ်အလာအရပြောရင်ဘယ်တော့မှသူလက်မခံဘူးအဲ့လိုကန့်သက်တာလဲဥပဒေမရှိဘူးတကယ်က
1989ခုနှစ်နောက်ပိုင်းဒေါ်ဆန်းစုကြည်နေအင်ကျဲကျုံးနဲ့ဖမ်းဆီးခံခဲ့ရတဲ့အချိန်73နှစ်ကျော်ရှိသွားခဲ့ပြီလို့မြန်မာဒီမိုကရေစီလှုပ်ရှားသူတွေကပြောပါတယ်ဆေးဆိုးရကရွေးကောက်ပွဲကျင်းပပြီးတဲ့အချိန်ဒေါ်ဆန်းစုကြည်လွမြောက်လာမယ်ဆိုရင်ရောအခြေအနေဘာတွေထူးလာဦးမလဲစိတ်ဝင်စားမေးခွန်းထုတ်မှုတွေရှိနေပါတယ်သူလွမြောက်မှုဟာတခြားနှစ်ရှည်ထောင်ထဲချမှတ်ခံထားရတဲ့နိုင်ငံရေးကျင်းသားတွေလွမြောက်ရေးဒီထက်ပိုပြီးမြမပြည်သူတွေလွမြောက်ဖို့အတွက်လမ်းစားတစ်ခုဖြစ်မဲ့မဖြစ်ဘူးဘယ်သူမှတော့အတက်မပြောနိုင်သေးပါဘူးဒေါ်ဆန်းစုကြည်ကိုလွတ်ပေးဖို့ပြင်ဆင်နေတဲ့ဆိုတဲ့အချိန်မှာပဲစစ်အစိုးရဖွဲ့စည်းထားတဲ့ချက်ခံဖွံ့ဖြိုးရေးပါတီကကျင်းပတဲ့ရွေးကောက်ပွဲမှာသူတို့တခဲနဲ့အနိုင်ရတယ်ဆိုပြီးပြောဆိုနေပါတယ်ဘလို့ပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ဟာလွမြောက်လာတဲ့အချိန်စစ်အစိုးရအတွေ့ရောရွေးကောက်ပွဲကနေပြောင်းလဲဖွဲ့စည်းမဲ့ရသားအစိုးရအတွေ့ရောအမြဲတစေ၆လနေမဲ့အတိုက်ခံနိုင်ငံကြီးခေါင်းဆောင်တယောက်ဖြစ်တော့ဆက်ရှိနေဦးမယ်လို့လေးလာသူတွေကမြင်ပါတယ်ရွေးကောက်ပွဲအလွန်နဲ့ဒေါ်ဆန်းစုကြည်ရဲ့ခန်းကန်တာကိုစိတ်ဝင်စားစောင့်ကြည့်နိုင်ဖို့လွတ်မြောက်လာမယ့်အချိန်ကိုလူတွေစိတ်ဝင်စားနေကြပါတယ်ခင်ဗျာ